Pakistan နဲ့ Afghanistan နှစ်နိုင်ငံတို့မှာမနေ့က လှုပ်ခတ်ခဲ့တဲ့ပြင်အား 9.5 ရှိတဲ့ငလျင်ကြောင့် ထိခိုက်ခဲ့ရတဲ့ဝေးလံခေါင်တည်တဲ့ဒေသတွေကိုရောက်ရှိဖို့ကယ်ဆယ်ရေးလုပ်သားတွေစူးစမ်းဆောင်ရွက်နေကြပါတယ်။ ငလျင်ကြောင့်နှစ်နိုင်ငံတို့မှာလူပေါင်း350ရာခန့်နေပါသေဆုံးပြီးလူနှစ်ထောင်လောက်ဒဏ်ရာရခဲ့တာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာလည်းအစိုးရဘက်ကငလျင်တန်ခန့်ခဲ့ရသူတွေကိုအစွမ်းကုန်ကူညီလှုပ်ဆောင်ပေးသွားမှာဖြစ်ပြီးအာဏာပိုင်တို့ဘက်ကအလုံးစုံလေးလာဆန်းစစ်ပြီးတဲ့နောက်မှာကယ်ဆယ်ရေးအစီအစဉ်ကိုကျင်းပမယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။အာဖဂန်နစ ခြေအနေတွေကိုသိရဖို့ပါကစ္စတန်ဝန်ကြီးချုပ်ကအစိမ့်မြင့်ရရှိကြီးများအစည်းအဝေးကျင်းပခဲ့တာဖြစ်ပါတယ်။ငလင်းကြောင့်ပါကစ္စတန်နဲ့အာဖဂန်နစ္စတန်တို့မှာလူပေါင်း400နီးပါးတို့သေဆုံးပြီး2000ကျော်တို့ထိခိုက်ဒဏ်ရာရခဲ့တာပါ။ပါကစ္စတန်အနောက်မြောက်ပိုင်းကခိုင်ဘာပတ်သွန်းခွာခရိုင်တွင်ငလင်းကြောင့်ထိခိုက်သေးဆုံးမှုအများဆုံးဖြစ်ပြီးအနည်းဆုံး185ဦးသေဆုံး1450ဦးဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတို့ကအတည်ပြုပါရယ်။နိုင်ငံရဲ့လူမျိုးစုဒေသမှာလည်းလူ30ဦးသေဆုံးခဲ့ရပါရယ်။ပါကစ္စတန်စစ်တပ်ဖက်ကရောအရက်ဖက်အကူအညီပေးရအဖွဲ့တွေကပါငလင်းဒဏ်တင့်တဲ့ဒေသတွေကိုရဟတ်ရင်တွေမိုးကတဲတွေစောင့်နေနဲ့အစားအသောက်တွေကိုဒီကနေ့မှပို့ဆောင်ပေးနေပါရယ်။တာလီဘန်တပုံတို့ကလည်းငလင်ကယ်ဆယ်ရေးအတွက်ကူညီပေးရေးအဖွဲ့တွေအနေနဲ့ကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုဆိုင်းငံ့ခြင်းမရှိဘဲလှုပ်ဆောင်ကြဖို့ကြေညာချက်ထုတ်ပြန်ပြောဆိုသလိုတာလီဘန်တိုက်ခိုက်ရေးသမားတွေကလည်းငလင်တန်းခံစားရသူတွေကိုအကူအညီတွေရောက်ရှိစေရေးကူညီပေးကြဖို့လည်းညွှန်ကြားထားပါတယ်။အာဖဂန်နစ္စတန်မှာတော့ငလင်ကြောင့်လူပေါင်း86ဦးသေဆုံးပြီး268ဦးတို့ထိခိုက်ဒဏ်ရာရခဲ့ပြီးသေဆုံးဒဏ်ရာမှုအရေအတွက်တိုးလာနိုင်တယ်လို့လည်းအာဖဂန်အစိုးရအဖွဲ့အကြီးအကဲအဗ်ဒူလာကဒီကနေ့မှပဲပြောဆိုထားပါတယ်ရှင်။